မြန်မာစစ်ကောင်စီကိုလင်းစီရောင်းတာပိတ်ပင်ဖို့နဲ့နိုင်ငံပိုင်စွမ်းအင်ဌာနကိုအများဆုံးပိတ်ဆို့တန်းခတ်ဖို့လူခွင့်ရေးအဖွဲ့တွေကတောင်းဆိုလိုက်ပါတယ်မြန်မာစစ်ကောင်စီတပ်တွေအနေနဲ့အတိုက်ခံတွေပေါ်လေကြောင်းကနေတိုက်ခိုက်နေတာမို့လင်းစီတင်ပို့တာရပ်တန့်ဖို့နဲ့မြန်မာရေနံနဲ့သဘောတန်ငွေလုပ်ငန်းပေါ်မှာလက်တွေ့တန်းခတ်အေးအေးယူဖို့လဲနိုင်ငံတကာအစိုးရတွေကိုတောင်းဆိုလိုက်တာပါဒိုတောင်နဲ့ Chevron တို့အပါအဝင်နိုင်ငံတကာစွမ်းအင်ကုမ္ပဏီကြီးတွေမြန်မာနိုင်ငံကထွက်ခွာမယ်လို့ကြေညာပြီးမှ Human Rights Watch လူခွင့်ဆောင်ကြီးအဖွဲ့ Burma Campaign UK နဲ့ Justice for Myanmar စတဲ့အဖွဲ့တွေရဲ့အခုလိုတောင်းဆိုမှုအပေါ်အာရုံစိုက်မှုပိုရလာနေပါတယ်။မကြသေးခင်ကပဲဗြိတိန်အစိုးရကမြန်မာစစ်ကောင်စီတပ်ဖွဲ့တွေရဲ့တိုက်ခိုက်မှုတွေမှာအသုံးပြုနိုင်တဲ့ပစ္စည်းတွေတင်ပို့တာကိုကုမ္ပဏီတွေဘက်ကရပ်တန့်ပေးဖို့တောင်းဆိုထားပေမဲ့ဘယ်အစိုးရကမှတော့အမိန့်အဖြစ်မထုတ်ပြန်သေးပါဘူး။ခုလိုအချိန်မှာဥရောပသမဂ္ဂ EU အနေနဲ့မြန်မာစစ်တပ်နဲ့မြန်မာရေနံနဲ့သဘာဝတန်းငွေလုပ်ငန်းကိုပြစ်မှတ်ထားတံခါးပိတ်ဆို့မှုအသစ်တွေချမှတ်ထားတာကိုအကောင့်ထဲပေါ်သိမ့်ပြီလို့လူခွင့်ဆောင်ကြီးအဖွဲ့ HRW ကဒီနေ့တောင်းဆိုလိုက်ပါတယ်။ဒါပြင် EU ကုမ္ပဏီတွေအနေနဲ့မြန်မာနိုင်ငံကနေပြန်လည်ရုပ်သိမ်းတဲ့အခါမှာလည်းမြန်မာစစ်တပ်ကိုအကျိုးအမြတ်ဖြစ်စေဖို့အတွက်တံခါးပိတ်ဆို့မှုစီးမင်းတွေနဲ့အညီလိုက်နာအောင် EU ဘက်ကကြီးကြပ်လှုပ်ဆောင်တင်တယ်လို့လည်းတိုက်တွန်းထားပါတယ်။EU ကပြီးခဲ့တဲ့ February 22 ရက်နေ့ကမြန်မာစစ်တပ်တာဝန်ရှိသူတွေပါဝင်စစ်တပ်နဲ့ဆက်နွယ်နေတဲ့ Crony တွေနဲ့ MOG ပါဝင်စစ်တပ်ကထိန်းချုပ်ထားတဲ့စီးပွားရေးလုပ်ငန်းတွေကိုတံခါးပိတ်ဆို့မှုအသစ်တွေကိုချမှတ်ခဲ့တာဖြစ်ပါတယ်။အသစ်ချမှတ်လိုက်တဲ့တံခါးပိတ်ဆို့မှုတွေကြောင့်စွမ်းအင်ကုမ္ပဏီတွေအတော်များများဟာမြန်မာနိုင်ငံမှာလုပ်နေတဲ့သူတို့ရဲ့လုပ်ငန်းတွေကိုရပ်ဆိုင်းဖို့လိုအပ်မှာဖြစ်ပါတယ်။ဒါပေမဲ့လည်းအခုလိုတံခါးပိတ်ဆို့မှုတွေချမှတ်လိုက်တဲ့အတွက်ကုမ္ပဏီတွေအနေနဲ့သူတို့ရဲ့ယင်းနှီးမြှုပ်နှံမှုတွေကို MOG နဲ့တံခါးပိတ်ဆို့မှုမှာမပါဝင်တဲ့တခြားကုမ္ပဏီတွေကိုလွှဲပြောင်းပေးသွားမှာကိုလည်းစိုးရိမ်မှုတွေတိုးလာနေတာပါ။အဲလိုသာ MOG ကိုလွှဲပြောင်းပေးခဲ့မယ်ဆိုရင်မြန်မာစစ်တပ်ကိုပို့ပြီးတော့ကြွယ်ဝချမ်းသာစေပြီးတော့ခိုင်မာအားကောင်းစေမှာဖြစ်တယ်လို့ HRW အဖွဲ့ရဲ့အာရှရေးရာဆိုင်ရာညွှန်ကြားရေးမှူး John Sifton ကပြောပါတယ်။ဒါ့အပြင် American, Britain, Norway, Japan, Thai, South Korea, Australia နဲ့တခြားနိုင်ငံတွေအနေနဲ့လည်းအလားတူအရေးယူမှုတွေကိုအများဆုံးလှုပ်ဆောင်တင်တယ်လို့ဒီလူခွင့်ရေးအဖွဲ့တွေကတောင်းဆိုလိုက်ပါတယ်ခင်ဗျာ။